ဥမင်းလူခမအေရှာစီအနေနဲ့ဒီရှင်းနေကြီးဥအောင်သိန်းနဲ့ဥက္ကမောင်ရှင်တို့ကိစ္စကိုဒီနိုင်ငံတကာကနေပြီးတော့လှုပ်ရှားတောင်းဆိုလာဖို့အတွက်ဆောင်ရွက်မယ်လို့သိရပါတယ်ဘလို့များဆောင်ရွက်ဖို့ရှိပါတယ်ခမ
ဟုတ်ကဲ့ခမကျွန်တော်တို့ကြာခင်ရပိုင်းအတွင်းမှာပဲခေါင်ခေါင်မှာတရားသူကြီးချုပ်ဟောင်းနေနောက်ပြီးတော့ရှင်းနေချုပ်ဟောင်းနေဥပဒေပညာရှင်ပေါမောက်ခါတွေပါတဲ့အားလုံးအစည်းအဝေးတရားကျင်းပဖို့ရှိပါတယ်ကျွန်တော်တို့အဲ့ဒီမှာအာရှဆယ်နိုင်ငံကလာကြတော့မဲ့ဥရေပညာနဲ့တဝင်းမွေးဝန်းကြောင်းပြုနေကြတဲ့သူတွေအားလုံးကိုဒီကိစ္စကြေကြေပြန်ပြန်သိရှိအောင်အသေးစိတ်တင်ပြအစီရင်ခံပြီးတော့ပူးပေါင်းပါဝင်အောင်ဆောင်ရွက်မှာဖြစ်တယ်။ထို့နည်းတူစွာပဲဥရောပနဲ့အမေရိကမှာရှိတဲ့ International Bar Association တွေပေါ့နော်နိုင်ငံတကာဥရေပညာရနဲ့အသက်မွေးဝန်းကြောင်းပြုတဲ့အဖွဲ့အစည်းအသီးသီးအားလုံးကိုအသေးစိတ်အစီရင်ခံပြီးတော့ဒီကျွန်တော်တို့ရဲ့ International Campaign မှာပူးပေါင်းပါဝင်အောင်ဆောင်ရွက်ဖို့ကျွန်တော်တို့လှုံ့ဆော်နေပါတယ်ခင်ဗျာ။
ခုဒီရှင်းနေကြီးဥအောင်သိန်းနဲ့ဥက္ကမောင်ရှင်တို့ကိုဖမ်းဆီးထောင်ချတဲ့ကိစ္စဟာတရားဥပဒေနဲ့ညီညွတ်တဲ့လုပ်ရဖြစ်ပါသလားခင်ဗ
ျကျွန်တော်ပြောရရင်တော့လုံးဝမညီညွတ်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့ဘာကြောင့်ဒီလိုပြောနိုင်ရလဲဆိုလို့ချင်းကုလသမဂ္ဂဗြိတိန်ရှင်စာရမပါတဲ့အချက်30ကိုဖောက်ဖျက်ခြင်းခံရတဲ့လူတွေအတွက်ကိုလိုက်ပါဆောင်ရွက်ပေးတဲ့လူအခွင့်အရေးခုခံကာကွယ်တဲ့သူတွေဖြစ်တယ်ဒါကိုလည်းကျွန်တော်တို့နိုင်ငံတကာနိုင်ငံသားများနဲ့နိုင်ငံရေးအခွင့်အရေးစာချုပ်ပုံမှန်14မှာဒီအကျိုးဆောင်များရဲ့အခမ်းအနားကိုကြေကြေပြန့်ပြန့်ခွင့်ပြုထားတာဖြစ်တယ်။ကျွန်တော်တို့ဒီနေ့ဒီတရားဥပဒေရှိနေနှစ်ဦးကိုဖမ်းဆီးအရေးယူတဲ့ကိစ္စကဒီနိုင်ငံတကာပြဋ္ဌာန်းထားတဲ့ဥပဒေစာချုပ်တွေကိုအတိအလင်းကျူးလွန်ဖောက်ပြက်တာလည်းဖြစ်တယ်။ပြည်တွင်းဥပဒေအရပြဋ္ဌာန်းချက်တွေကိုလည်းလွန်ဆန်ပြီးတော့ဆုံးဖြတ်ထားတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်။
အဲ့တော့နောက်တစ်ခုကဘာလို့များဒီရှင်းနေခြင်းနှစ်ဦးကိုဖမ်းဆီးပြီးထောင်ချတယ်လို့သုံးသပ်မိပါတယ်လဲခင်ဗျ။ဟု
တ်ကဲ့ခင်ဗျာကျွန်တော်တို့သိရှိရသလောက်ကဒီတရားမကျုပ်ရှင်းနေကြီးနှစ်ယောက်ကကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဒီ2009ခုနှစ်2008ခုနှစ်ဒီလှုပ်ရှားမှုတွေပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအမှုတွေတော်တော်များများမှာလိုက်ပါဆောင်ရွက်ပြီးတဲ့လူတွေဖြစ်တယ်။ဒီတရားမကျုပ်ရှင်းနေနှစ်ယောက်လိုက်ပါဆောင်ရွက်ပြီးတဲ့လူပေါင်း60နီးပါးခန့်ရှိတယ်။အမှုပေါင်း40နီးပါးခန့်ရှိတာဖြစ်တယ်။ဦးကံမြရာရဲ့အမှုကိစ္စပါပါတယ်။ကျောင်းသားခေါင်းဆောင်ဤ38ဦးရဲ့အမှုကိစ္စပါပါတယ်။ကျောင်းသားခေါင်းဆောင်ကိုမြင့်ကိုနိုင်နောက်ပြီးတော့ကိုကိုကြီးနောက်ပြီးတော့ကိုချင်းမီဒါရီယာထင်ရှားတဲ့အမှုတွေဖြစ်ပါတယ်။ယခုလိုမျိုးဒီရှင်းနေကြီးနှစ်ဦးကိုအရေးယူလိုက်တဲ့အတွက်အဲ့ဒီအမှုမှာလိုက်ပါဆောင်ရွက်ခွင့်မရတော့ဘူး။နောက်ပြီးတော့အမှုရင်ဆိုင်နေရတဲ့သူတွေလည်းအခက်အခဲအများကြီးရင်ဆိုင်ရမှာဖြစ်တယ်။ဒီလိုမျိုးလေးလကာလဆုံးအောင်ခံရတဲ့အတော်တွေမှာဒီမှုတွေကိုအမြန်စစ်ဆေးစီရင်ပြီးတော့ပြင်းထန်တဲ့ခြေကံတွေပေးဖို့ရည်ရွယ်ပြီးတော့ဒီလိုမျိုးထိမ့်သိမ့်တယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ။